လွန်ခဲ့တဲ့ချက်တန်းပေါင်းများစွာကရှင်သန်ပြီးအခုပျောက်ကွယ်နေပြီလို့သတ်မှတ်ထားတဲ့ဆီလီကန်ငါးကြီးတွေဟာအခုထိရှိနေဆဲဖြစ်ပြီးဒီငါးတွေကိုသိပ္ပံပညာရှင်တွေဘာကြောင့်ရှာဖွေနေကြတယ်ဆိုတော့ဒီတစ်ပတ်မှာပြောပြပေးပါပါဆီလီကန်ငါးတွေဟာအသားစားသတ္တဝါဖြစ်ပြီးပင်နဲ့သမုတ်တရားကျမ်းပြမှာကျက်စားရှင်တန်တဲ့ငါးမျိုးဖြစ်ပါတယ်6ပေလောက်အရှိရှိပြီးအလေးချိန်ကပေါင်100လောက်ရှိတဲ့ငါးတွေဖြစ်ပြီးသူတို့ကိုပြက်ကွယ်သွားတဲ့မျိုးစိတ်လို့အရင်ကသတ်မှတ်ထားခဲ့တာဖြစ်ပါတယ်ဒါပေမဲ့သူတို့ဟာဂုတိရှင်တန်နေသေးပဲလို့အမေရိကန်သဘာဝတမိုင်းပြရိုက်ကပြရိုက်မှုတူဖြစ်တဲ့ Oliver Cranman ကပြောပါတယ
် These are two whole silicates in preserved in alcohol before 1938 it wasn't thought this was possible because we only knew them from
ကျွန်တော်တို့စီမှာအရင်နဲ့စိန်ထားတဲ့ဆီလီကန်ငါးနှစ်ကောင်ရှိပါတယ်1938ခုနှစ်မတိုင်ခင်ကဆိုရုပ်ကျွင်းကိုပဲတွေ့ဘူးတာမို့သူတို့အခုထိရှင်နေမယ်လို့ဘယ်သူကမှထင်မထားပါဘူးဒီမှာတော့နှစ်ကောင်ကိုပြထားနိုင်ပါပြီ
ဆီလီကန်ငါးတွေဟာလွန်ခဲ့တဲ့နှစ်တန်ပေါင်း360လောက်ကရှင်တန်နေထိုင်တဲ့ငါးမျိုးဖြစ်တာကြောင့်သူတို့ကိုရှာရှာပါပါအသက်ရှင်ရတွေ့ရတဲ့အခါမှာတက်ရှိရုပ်ကျွန်းတွေလို့တင်စားခေါ်ဆိုလေးရှိပါတယ်။လက်ရှိမှာမျိုးစိတ်အပြင်နှစ်မျိုးရှိပြီးအာဖရိကအရှေ့ပိုင်းကမ်းခြေတွေမှာတွေ့ရတဲ့အမျိုးကိုအိန္ဒိယသမုဒ္ဒရာအနောက်ပိုင်းဆီလီကန်လက်တီမာရီယာချာလမ်နီလို့ခေါ်ပါတယ်။အင်ဒိုနီးရှားနိုင်ငံဆူလဝါစီကမ်းလွန်မှာတွေ့ရလေးရှိတဲ့အမျိုးကိုတော့အင်ဒိုနီးရှားဆီလီကန်လက်တီမာရီယာမီနာဒွင်းဆစ်လို့ခေါ်ပါတယ်။သူတို့ဟာအရင်တုန်းကတော့မျိုးစိတ်ပေါင်း120ကျော်ရှိပြီးရုပ်ကျွင်းအဖြစ်သာမှတ်တမ်းတင်နိုင်ခဲ့တာပါဒီဆီလီကန်ငါးတွေဟာထူးခြားတဲ့အတွက်သိပ္ပံပညာရှင်တွေကတိတိကျကျလေ့လာနေကြတာဖြစ်ပါတယ်သူတို့ဟာလွန်ခဲ့တဲ့နှစ်တန်ပေါင်း65သန်းလောက်ခရဲကကွဲပြောက်သွားတဲ့ငါးမျိုးဖြစ်ကြောင်းမှတ်တမ်းတင်ထားတာဖြစ်ပြီးပထမဆုံးသူတို့ကိုအသက်ရှင်စပြီးတွေ့ရတာကတော့1938ခုနှစ်ကဖြစ်ပါတယ်အနောက်အိန္ဒိယသမုဒ္ဒရာမြေဆီလီကန်ငါးမျိုးကိုတောင်အာဖရိကတိုင်မှာတွေ့ခဲ့ရတာပါဒုတိယအသက်ရှင်ရတွေ့ရတဲ့မျိုးစိတ်ကတော့အင်ဒိုနီးရှားကဆီလီကန်မျိုးစိတ်ဖြစ်ပါတယ်1998ခုနှစ်ကအင်ဒိုနီးရှားဈေးထဲမှာရောင်းနေတာကိုတွေ့ခဲ့ရပြီးနောက်တစ်နှစ်မှာတော့အသက်ရှင်ရတဲ့ဒီငါးမျိုးကိုဖမ်းမိခဲ့တာဖြစ်ပါတယ်ဒီငါးတွေဟာသရဝရရဲ့အဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့ဖြစ်စဉ်ကိုလေ့လာရမှာတိတ်ကိုအေးပါတာကြောင့်သူတို့ဟာပြက်ကွယ်နေတဲ့ဂွင်းဆက်တခုလို့လဲ Oliver Cranman ကပြောပါတယ
် With the missing link between bony fishes and tetrapods including human beings so this was a fantastic expectation the fact that we hadn't
အယိုးရှိတဲ့ငါးတွေကနေခြေလေးချောင်းနဲ့လူအပါဝင်ကြိုးရိုးရှိသရဝါတွေအပြည့်အဆင့်ဆင့်ပြောင်းလဲမှုမှာဒီငါးမျိုးကပျောက်နေတဲ့ဂွင်းဆက်တခုဖြစ်တာကြောင့်သူတို့ကတကယ်မျှော်လင့်ချက်ပါသူတို့ကိုရုပ်ကျွင်းအနေနဲ့ပဲတွေ့ဘူးခဲ့တဲ့အတွက်သူတို့ဟာပျောက်ကွယ်သွားရကနေပြန်ရှင်တန်လာတဲ့သဘောဖြစ်နေပါလေ
။ရင်းနေတဲ့ဒရဝါလေးတွေကလည်းတဖြည်းဖြည်းနဲ့ကုန်းပေါ်မှာနေတဲ့ဒရဝါဖြစ်တိုးတက်ပြောင်းလဲလာတာဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်ပေါင်း390လောက်မှာဆီလီကန်တွေအဆုတ်ပါငါးတွေနဲ့ခြေလေးချောင်းပါဒရဝါလေးတွေဖြစ်နေကွဲပြားလာကြတာဖြစ်ပါတယ်။ဆီလီကန်တွေရဲ့ထူးခြားချက်ကရေရဲ့လေးခုပါတာပါ။ဒီရေရဲ့တွေဟာသူတို့ခန္ဓာကိုယ်ကနေဆန့်ထုတ်လိုက်ပြီးခြေလေးချောင်းပါသရဝါတွေမြေပေါ်မှာတွားသလိုရွေ့ရှားနိုင်တာဖြစ်ပါတယ်။ဒါအပြင်သူတို့ရဲ့မင်းရိုးတွေကလည်းထူးခြားပါတယ်။အကျဲကြီးဟနိုင်တဲ့အတွက်ကြီးမားတဲ့သားကောင်ကိုဖန်ဆားနိုင်ပါတယ်။ကြောရွရှိသရဝါနဲ့ဝါရာကတော့သူတို့ရဲ့ကြောရွဟာအခေါင်းဖြစ်နေပြီးအစီရင်းနဲ့ပြည့်နေတာဖြစ်ပါတယ်။သူတို့ရဲ့နှာခေါင်းတစ်ဝိုက်က rostral organ လို့ခေါ်တဲ့အပိုင်းမှာအာရုံခံနိုင်တဲ့ဆက်နစ်ရှိပြီးသားကောင်ကိုရှာဖွေနိုင်တယ်လို့အတားအဆီးတွေကိုလည်းရှောင်ရှားနိုင်ဖို့တုံ့ကြပါတယ်။နောက်ထူးခြားချက်တစ်ခုကသူတို့ရဲ့အုံနှောက်ဟာအုံကောင်းခွန်ရဲ့တိတက်တမနှစ်ရာခိုင်နှုန်းသာရှိပြီးကြံနေရာတွေမှာတော့အဆီးတွေနဲ့ပြည့်နေတာပါ။ဆီလီကန်အမဟာတရေသားကိုတစ်ခါတလေမှာ3နှစ်လောက်ထိလွယ်ထားတတ်ပြီးငါးသားပေါက်လေးတွေကိုအကောင်လိုက်မွေးထုတ်တာဖြစ်ပါတယ်။တစ်ခါတော့ဖမ်းမိခဲ့တဲ့ဆီလီကန်တကောင်ကိုခွဲစီကြည့်တဲ့အခါမှာအထက်မှာငါးသားပေါက်ကလေးငါးကောင်တွေ့ခဲ့ရတာပါဆီလီကန်ငါးတွေကိုဂူအောင်သရဝါလို့ခေါ်လို့ရှိပါတယ်နေ့ခါမှာရေအောက်ကကြောက်ဂူတွေအခေါင်းပေါက်တွေကြောက်ချက်တွေကြမှာငင်းငင်းတွေအိတ်နေလေရှိပြီးညနေဆောင်လောက်မှာ အဆရှာစားလေရှိပါတယ်အများဖြင့်ငါးတို့ရေပွဲတို့ရေခူတို့ကိုစားလေရှိတာပါသူတို့ဟာပင်လယ်ကျမ်းပင်တဝိုင်းမှာရွေရှားသွားလာကျက်စားနေထိုင်တာဖြစ်ပြီးညဘက်သူတို့အဆရှာထွက်ချိန်မျိုးမှာ၄မိုင်လောက်ထိရွေရှားသွားလာလေရှိပါတယ်သူတို့နေ့အခါမှာခိုနားဖို့ဂူတွေ့ရင်တော့အဲ့ဒီမှာခိုနားတက်ပါတယ်ခိုနားရာတနေရာထဲမှာဆီလီကန်အကောင်ပေါင်းတရာစင်လောက်အတူနေလေရှိပြီးတကောင်နဲ့တကောင်တိုက်ခိုက်တာမျိုးတော့မတွေ့ရဘူးလို့သူတို့ကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်။အိန္ဒိယသမုဒ္ဒရာထဲကဆီရှီလစ်ကျွန်းတွေဟာဆိုမာလီယာနဲ့ကင်ညာကမ်းရိုးတန်းတွေနဲ့မိုင်းရာချီဝေးတဲ့နေရာမှာတည်ရှိပါတယ်။ဒီကျွန်းတွေဟာလူသူအယောက်ပေါက်နည်းတဲ့အတွက်တဘာဝအတိုင်းရှိနေတာကြောင့်သူတေသနာအတွက်သိပ္ပံကိုတင့်တော်တဲ့ဒေတာပါ။ဒါကြောင့်သိပ္ပံပညာရှင်တွေဟာအဲ့ဒီဒေတာရင်းကတန်တာကြောက်တန်းတွေကိုလေ့လာတာနဲ့ပလတ်စတစ်အန္တရာယ်စောင့်ကြည့်တာပြင်လွန်ခဲ့တဲ့နှစ်တန်ပေါင်းများစွာကအသက်ရှင်နေထိုင်ခဲ့တဲ့ဒီငါးတွေကိုရှာဖွေဖို့ပါဆရာထက်သန်နေကြပါတယ်။အဲဒီထဲမှာ Oxford တက္ကသိုလ်ကသုတေသနပညာရှင်တွေနဲ့အတူ Nathan Anwar သုတေသနအဖွဲ့ကဒီ John Dwight ကိုလေ့လာဖို့လုပ်နေပါပြီ။သူတို့ဟာအိန္ဒိယသမုဒ္ဒရာတွေက Seychelles ကျွန်းတွေရဲ့ရေနှစ်ပိုင်းတွေထဲမှာ Silicon ငါရှာဖွေတော့ဖွင့်ကြတော့မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေဟာ Silicon လို့ခေါ်တဲ့ထူးခြားတဲ့တက်ရှိရုပ်ကျွင်းတွင်နဲ့အတူသူတို့ရှင်တန်းချက်စားတဲ့ဂိဟစနစ်တွေကိုနောက်ဆုံးပေါ်ဆက်ကရီယာတွေနဲ့ရှာဖွေဆန်းစစ်လေ့လာကြတော့မယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။